မြန်မာနိုင်ငံအတွင်းကိုဗစ် -19 ကူးစက်မှုတွေမြင့်တက်နေတဲ့အတွက်မြန်မာအလုပ်သမားတွေကိုခေါ်ယူရာကိုရွှေ့ဆိုင်းထားဖို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေကိုထိုင်းကျန်းမာရေးအာဏာပိုင်တွေကတောင်းဆိုတော့မှဖြစ်ပါတယ်။မြန်မာအပါအဝင်နိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေကြောင်းမြန်မာနိုင်ငံအတွင်းအစောပိုင်းကပြည်ပကပြန်လာသူတွေမှာပဲရောဂါကူးစက်တာတွေ့ရပေမဲ့အခုသတင်းနှစ်ပတ်တည်းပြည်တွင်းကူးစက်မှုတွေတိုးလာနေကြောင်းထိုင်းကူးစက်ရောဂါဌာနအကြီးအကဲအမ်စတရီတဗွန်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းယောဂကုဆက်ပြန့်နှံ့မှုထိန်းချုပ်ကာကွယ်ဖို့လောလောဆယ်မြန်မာအလုပ်သမားတွေခေါ်ယူတာကိုရွှေ့ဆိုင်းထားဖို့အရေးစီးပွားရေးလုပ်ငန်းရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူသွားမယ်လို့လည်းဒေါက်တာဆိုဖုန်းကပြောပါရယ်။မြန်မာနဲ့နေဆက်ချင်းမိုင်1400ကျော်ထိစပ်နေတာဖြစ်တဲ့အတွက်မြန်မာနိုင်ငံဘက်ကတရားမဝင်ရွှေ့ပြောင်းလုပ်သားတွေခိုးဝင်မလာနိုင်အောင်နေဆက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်း Bangkok Post သတင်းစာကပြောပါရယ်။ထိုင်းနိုင်ငံမှာ COVID-19 ကုဆက်သူစုစုပေါင်း3400ကျော်နဲ့သေဆုံးသူ58ယောက်ရှိပါရယ်။